ညမနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်စနစ်ကိုကျောင်းသားလူငယ်တွေဦးဆောင်ပြီးတော့စန့်ကျင်တွန်းလှန်ဆန္ဒပြခဲ့တဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဟာဒီကနေ့ဩဂုတ်လ10ရက်နေ့မှာ31နှစ်တင်တင်ပြည့်ခဲ့ပြီဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီရဲ့စောင့်ကြည့်ဖိနှိပ်မှုတွေနဲ့လုံခြုံရေးတင်းကြပ်မှုတွေကြားကပဲဒီကနေ့ကြာရောက်တဲ့ရှစ်လေးလုံး ှရှားသူတွေကပုံစံအမျိုးမျိုးနဲ့ကျင်းပခဲ့ကြပါတယ်။မပြီးဆုံးသေးတဲ့ရှစ်လေးလုံးလူထုလှုပ်ရှားမှုကနေစစ်မှန်တဲ့ Federal Democracy ပေါ်ပေါက်လာရေးဆိုတဲ့ကျွေးကြော်ဆောင်ပုဒ်တွေနဲ့ရန်ကုန်စုလီစည်တီတော်အနီးမှာဒီကနေ့တက်ကြွလှုပ်ရှားသူလူငယ်တွေရှေ့ရက်တပြက်ဆန္ဒပြခဲ့ကြတာရှိတယ်လို့နံပါတ်၈ဂဏန်းရေးထားတဲ့ထီးတွေစောင်းတာနံပါတ်၈ဂဏန်းရေးထားတဲ့အင်ကြီးချိတ်ဆွဲပြီးတော့ဆန္ဒထုတ်ဖော်တာတွေလုပ်ခဲ့ကြပါတယ်။မုံရွာမြို့မှာတော့ရန်ကုန်အမြင့်လန်းတပိတ်ဦးဆောင်ကော်မတီကဦးဆောင်ပြီးမုံရွာအမြင့်လန်းကျေးရွာတရွာမှာမပြီးဆုံးသေးတဲ့ရှစ်လေးလုံးလူထုလွတ်မြောက်ရေးတို့အတူယုံဆိုတဲ့စာတမ်းနဲ့လှည့်လည်ဆန္ဒပြတာတွေလုပ်ခဲ့တယ်လို့တပိတ်ပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့တက္ကသကျောင်းသားခေါင်းဆောင်တဦးကပြောပါတယ်။တိုင်းပြည်မှာစစ်မှန်တဲ့ Federal စနစ်ပေါ်ပေါက်နိုင်မှုအတွက်ဒီကနေ့ခေတ်လူငယ်တွေအနေနဲ့နောက်မဆုတ်တမ်းဆက်လက်တိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့လည်းသူကပြောပါတယ်
။ကျွန်တော်တို့လူငယ်တွေနဲ့တော့ရှင်းတယ်ကျွန်တော်တို့အားလုံးဟို generation set လို့ပြောမယ်ပေါ့လူငယ်တွေအားလုံးကဟိုဒီလက်မထွက်လာပြီဆိုခဲ့ကွာဟိုကျွန်တော်တို့လူငယ် PP ဟိုရရင်ရမရရင်ခြားဆိုတဲ့အတိုင်းပဲဟိုလူစင်တာကိုမရရအောင်ရှုမယ်ဆိုရင်ဟိုစိတ်ကြီးအများကြီးမွေးမြူထားဖို့လိုတယ်။လူငယ်တွေကတော့ရှင်းတယ်လူငယ်တွေကလုံးဝပြတ်သားပြီးသားဟိုလမ်းမထွက်ပြကြတော့ဒီတော်တိုင်းကြီးတော့ဆင်နွှဲနေပြီလမ်းမလည်းထွက်ခဲ့ပြီတော်တယ်လည်းရောက်နေကြပြီတော်တိုင်းကြီးတော့ဆင်နွှဲနေကြပြီဟိုအဲ့ဒါကိုကျွန်တော်တို့ဟိုလက်ရှိလူကြီးတွေအရင်မျိုးဆက်ဟောင်းတွေလူကြီးတွေကရောဒါကိုဟိုတိတိချာချာနဲ့ကင်တွယ်ပြကြတော့လိုအပ်တဲ့အကူအညီတွေအကြံဉာဏ်တွေဟိုထောက်ပံ့မှုတွေပေးဖို့လိုတယ်လို့ယူဆတယ်တချို့တွေမှာကျွန်တော်တို့ကြုံတွေ့နေရတဲ့ဒီလူငယ်တွေလုပ်တဲ့ကိစ္စကိုဟိုကပ်ရရပဲလုပ်ချင်တဲ့ကိစ္စမျိုးတွေရှိရပေါ့ဒီမိုကရေစီအရေးအတွက်ထောက်ရှားတဲ့အခါမှာကျွန်တော်တို့အဲ့ဒါတွေကိုအဓိကထားပြကြတော့ဟုတ်ပြန်ပြန်ရမယ်လို့မြင်တယ်ဒီမိုကရေစီအတွက်ကကျွန်တော်ကတော့ကျွန်တော်လူငယ်တွေဖုတ်ပြပြကြဖြစ်တယ်ဆောင်းပြီးသွားမယ်ဆိုတဲ့ဟာမျိုးဖြစ်တဲ့အတွက်ကျွန်တော်ကဘလူပဲအခက်ခဲပဲဖြစ်နေကျွန်တော်ကဆက်ပြီးတော့တော်လန်နေဦးမှာပဲဖြစ်တယ
်ဒီကနေ့ကြားရောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့မှာမြန်မာဒီမိုကရေစီရေးအတွက်တောင်းဆိုလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေကလည်း2021အာဏာသိမ်းမှုနဲ့အတူစစ်ကောင်စီရဲ့အကြမ်းဖက်အင်အားသုံးတိုက်ခိုက်နှိမ်နင်းတာတွေကိုစန့်ကျင်ရှုံချကြောင်းထုတ်ပြန်ထားကြပြီးတော့အာဏာရှင်ကိုဆက်ပြီးတော့စန့်ကျင်ကြဖို့စီယုံနှုံးဆော်တာတွေလုပ်ခဲ့ကြပါတယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွေဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့မပြီးဆုံးသေးတဲ့မြန်မာနိုင်ငံရဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုမှာလူငယ်တွေရဲ့အားကိုယူရှစ်လေးလုံးကအတွေ့အကြုံတွေကိုသင်ခန်းစာယူကြရမှာဖြစ်တယ်လို့ရည်မှန်းချက်တွေအောင်မြင်မှုအတွက်လူထုလူထမ်းစာအလုံးရဲ့ပူပေါင်းပါဝင်မှုကအရေးကြီးတဲ့အကြောင်းတိုက်တွန်းပြောကြားပါတယ်
။တစ်ချိန်တည်းမှာပဲရှစ်လေးလုံးလုံးကရရှိခဲ့တဲ့သင်ခန်းစာတွေကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်ပြီးအသုံးချဖို့လိုအပ်ပါတယ်။ဆရာနာရှင်စနစ်၆တိုင်းမကြောက်သွားဘူးပြည်သူလူထုအားလုံးကစနစ်တစ်ခုပြပပြဖို့အတွက်ဆက်လက်ပြီးတိုက်ပွဲဝင်နေတာနေဦးတော်နိုင်ရဲ့ပုံမှုထူးခြားတဲ့အရာတွေဖြစ်ပါတယ်ခြေလေးလုံးမှာစတင်ခဲ့တဲ့တော်နိုင်ရင်မျိုးဆက်တွေကိုနေဦးတော်နိုင်ရဲ့မှာဆက်လက်တည်ဆောက်နေမကဘဲနဲ့ Federal Democracy အောင်မြင်တဲ့အထိဆက်လက်ပြီးပါဝင်တိုက်ပွဲဝင်နိုင်မှအလွာတီးတရပါဝင်နိုင်မှကျွန်တော်လိုလားတဲ့ဆရာနာရှင်စနစ်ဒီကြာဆုံးပြီးစစ်မှန်တဲ့ Federal Democracy ကိုထူထောင်နိုင်မှာဖြစ်တဲ့အကြောင်းအပတ်တရားကြေကြားလိုပါတယ်ခင်ဗျာ
NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေတဆင့် NUG လူခွေရေးဝန်ကြီးဦးအောင်မျိုးမင်းကအခုလိုတိုက်တွန်းပြောဆိုခဲ့တာပါရှစ်လေးလုံးကာလကမပြီးပြတ်ခဲ့တဲ့ဆရာနာရှင်စနစ်ခြုံငင်းရေးတိုက်ပွဲကို2021ခုနှစ်ຫນွေဦးတော်လှန်ရေးမှာအဆုံးသတ်နိုင်မှုအရေးကြီးတဲ့အကြောင်းကိုတက်ကြွလှုပ်ရှားသူတွေကအခုလိုနှစ်ပတ်လည်နေ့မှာအလေးထားတိုက်တွန်းပြောဆိုနေကြတာဖြစ်ပါတယ်။ရှစ်လေးလုံးလိုလားချက်တွေနဲ့တာဝန်တွေကိုမေ့လျော့ပြစ်လိုက်လို့မရသလိုဆရာနာရှင်စနစ်ကိုအပြီးသတ်ချေမှုန်းနိုင်မှုအတွက်လူထုလူထမ်းစားအားလုံးပါဝင်ဖို့အရေးကြီးလိုအပ်နေတဲ့အကြောင်းရှစ်လေးလုံးလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီတွဲဖက်အတွင်ရေးမှူးဒေါ်နှင်းနှင်းမွှေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ရှင်လီလုံးလူမှုဒီမိုကရေစီရေးတော်ပုံကြီးဟာဒီကနေ့ဆိုလို့ရှိရင်35နှစ်ပြည့်မြောက်ပြီဖြစ်ပါတယ်။ဒီရေးတော်ပုံကြီးရဲ့နိုင်ငံလူလားချက်တွေဖြစ်တဲ့လူခွင့်ရေးဒီမိုကရေစီရေးငင်းချမ်းရေးအမျိုးသားတန်းလူရေးစတာတွေဟာခုချိန်ထိအောင်ပဲပြည့်မြောက်နိုင်ခြင်းမရှိသေးပါဘူး။ဒီလူလားချက်တွေပြည့်မြောက်နိုင်ဖို့ဆိုလို့ရှိရင်ဆရာနာရှင်စနစ်အမြင့်ဖြတ်သုတ်ပြီး2008ခြေဦးဖြတ်သိမ်းရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်ရေးဆိုတဲ့ ဒီလိုလိုင်းရဲ့နိုင်ငံကြီးဒီမှန်ချက်တွေအောင်မြင်ရရှိမှလာဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ကျွန်တော်တို့ဒီမြို့တော်လိုင်းရဲ့အင်အားစုထံကရှင်လေးလုံးရဲ့လက်ဆင့်ကမ်းတာဝန်တွေလှူလာချက်တွေကိုကျွန်တော်တို့မမေ့မလျော့မဖို့မဆပဲနဲ့တော်လိုင်းတတိရှိရှိနဲ့ဆက်ပြီးတော့တည်ဆောင်ကြဖို့အောင်မြင်အောင်ထိဆောင်ရွက်ကြဖို့တမန်တန်ရေးကြည့်တဲ့ကာလနဲ့ဖြစ်ပါတယ်။ရှင်လေးလုံးရဲတော်ဘ
ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ပြုခွဲခဲ့တာကြောင့်အပြစ်မဲ့ပြည်သူထောင်နဲ့ချီအသက်ဆုံးရှုံးခဲ့ကြရပါတယ်။ဒီလိုရှစ်လေးလုံးလူလူလှူရှာမှု30နှစ်ပြည့်တဲ့နှစ်ပတ်လည်နေ့မှာရှစ်လေးလုံးလှူရှာမှုကြီးနဲ့အတူဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ဆယ်စုနှစ်တည်းနဲ့ချီရုန်းကန်လှူရှာခဲ့ကြရတဲ့မြန်မာပြည်သူလူထုကိုအမှတ်တရဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ယုံကလည်းဒီကနေ့ထုတ်ပြန်ထားပါတယ်ရှ